ကျွန်တော်တို့ကြီးကျင်တာကကိုဖီအနန်ရဲ့ကိုစလဲမစ္စတာကမ်ပါရီလာတုန်းကကျွန်တော်တို့တော့မတွေ့ဘူးဒါပေမဲ့အဲတဆန်ညာတို့ကျွန်တော် NLD တို့တော့တွေ့တယ်နောက်ပြီးတော့ပါတီနိုင်ငံရေးပါတီတိတ်မဟုတ်တဲ့အားကြီးစံဖွတ်တော့အဲ့ဒါလေးလည်းတွေ့တယ်နောက်ပြီးတော့အမျိုးသမီးအဖွဲ့တွေလည်းတွေ့တယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံရေးပါတီရှိလက်ရှိရတာနဲ့နောက်ပြီးတော့လည်းတစ်ချိန်လုံးလူမျိုးစုအုပ်စုတွေရှိတာကိုအဲ့ဒါကိုထားခဲ့ပြီးတော့မတွေ့ဘူးမတွေ့တော့ဒါပေမဲ့အဲ့ဒီမှာတွေ့တဲ့အခါမှာအဲကျွန်တော်တို့အမျိုးသားကောင်းဆောင်ရေးတော့အောင်ဆန်းစုကြည်တွေတွေ့တယ်အဲ့တွေ့ပြီးတော့မှကျွန်တော်တို့ကသူ့ကိုဒီလောက်များဆုံးအောင်ထားတာကိုများလွတ်လာမလားဆိုပြီးတော့မြှို့တဲ့တာနဲ့သူကမလွတ်တဲ့အပြင်အနှစ်ကထပ်ပြီးတော့တိုးနေတာကိုတွေ့တယ်အဲ့ဒါကြောင့် UN Security Council ကိုယ်စားလှယ်တွေလာပြီးမဲ့ဘာမှအကြောင်းမထူးဘူးဂရုဂရုမဆိုင်ဘူးအလေးမမုံဘူးဆိုတာကျွန်တော်ပြောချင်တာပါ
တချို့ကလေဒေတာရဲနိုင်ငံတွေကပေါ့လေလာပူပေါင်းပါဝင်ဆောင်ရွက်မှုမရှိလို့ရှိရင်သူတို့ချင်းပေါ့လေဒီတရုတ်နိုင်ငံလိုနိုင်ငံမျိုးကနေပြီးတော့လာနာအဖအပေါ်မှာပြင်းပြင်းထန်ထန်သတိပေးတာမျိုးမရှိဘဲနဲ့တော့လွန်ကျွေးရေးကောင်စီကဆုံးဖြတ်ချက်ကျလာဖို့ဆိုတာဟာဒီဖြစ်နိုင်မှုမရှိဘူးလို့ပြောနေကြတယ်လည်းရှိပါတယ်ဒါတွေကိုတော့ဘယ်လိုများရှိမြင်သုံးသပ်ပါလဲ
ဒါတော့လေကျွန်တော်တို့အချင်းချင်းတော်တော်တို့တို့ကလည်းအလုံးတီးနေတာပါအင်းအင်းနီးနာချင်းနိုင်ငံတွေအခြားနိုင်ငံတွေကလည်းပဲ Security Council ကလှုပ်တာတွေကိုတော့အဲသူတို့ကလည်းအလုံးကြည့်မယ်လေထင်တယ်။နောက်ပြီးတော့လည်းအဲတရုတ်အနေနဲ့လည်းပဲဒီလိုခါတိုင်းလို့တော့မနေဘူးသူတို့ကိုယ်တိုင်ပြည်တာပဲ။အခုလူမျိုးကောင်စီထဲရောက်အောင်လုပ်တဲ့ဟာကမှလည်းပဲသူတို့ကတင်းတင်းကြပ်ကြပ်အချင်းချင်းတိတော့မကန့်ကွက်တော့ဘူးဆိုတာမြင်တော့သူတို့ကလည်းကိုယ်နေလိမ့်မယ်လို့ကျွန်တော်တို့ထင်တာပဲ
။ဒီဆောင်းမားမှာပေါ့လေဥကျင်ရှင်းထက်တဲ့ဥသိမ်းဖေကရေးထားတာကမြန်မာနိုင်ငံကနိုင်ငံတွေနဲ့မတူဘူး။မြန်မာနိုင်ငံမှာတော့ဖြင့်ဘာသာရေးရတော့လကောင်တမိုင်းကြောင်းရတော့လကောင်ပြန်ဘက်ပြူတာရေမရှိဘူးဒီလိုမျိုးအခြေအနေတွေမရှိရတဲ့ကြောင့်မို့မြန်မာပြည်သူအားလုံးကပေါ့လေဒီမိုကရေစီအတွက်တခဲနဲ့ထောက်ခံကြတယ်လို့ဆိုပါတယ်အဲဒါပေမဲ့နာအဖဆေဆိုကပြောတာကတော့မြန်မာနိုင်ငံမှာတိုင်းရင်းသားပြည်ထနာအကြီးအကျယ်ရှိလို့ဆိုပါတယ်ဒီတိုင်းရင်းသားပြည်ထနာကြောင့်ပဲပြည်တော်စုမပြိုကွဲရအောင်လို့တပ်မတော်အနေနဲ့အနာဂတ်မှာလည်းဥဆောင်မှုခန့်ခန္ဓာကပါတည်တယ်လို့စစ်တပ်ကနေပြီးတော့အကြောင်းပြချက်ပေးပါတယ်အဲတော့ဒီတိုင်းရင်းသားပြည်ထနာနဲ့ပတ်သက်ပြီးတော့ပေါ့လေဥကျင်ရှင်းထန်နေဗာမြန်ဖြစ်ဆက်ပြောချင်ပါလေ
ဒါတော့တိုင်းသားပြဒနာတော့အဓိကပါ။တော့မရှိဘူးလို့ပြောလို့မရပါဘူး။ဖြစ်နေတယ်။ကျွန်တော်တို့စာထဲမှာပြထားတဲ့အတိုင်းပဲကျွန်တော်တို့အခုတတိကြီးကျယ်တဲ့ဖြစ်နေတယ်ပါ။အော်ကျွန်တော်တို့ထင်ရှားနေပါတယ်။အေးဘာသာရေးတို့ဘာတို့အရာတော့ကျွန်တော်တို့မရှိဘူးဆိုပေမဲ့လည်းနည်းနည်းချင်းတော့ရှိတယ်လေ။ဒါပေမဲ့လို့ဟိုအခုဖြစ်နေတဲ့အာမကျွန်တော်တို့ကပြည်သူလူထုတစ်ခုလုံးကနေပြီးတော့1999ရွေးကောက်ပွဲအရာဆိုလို့ချင်းဒီမိုကရေစီကိုပဲလူလာတာကိုကျွန်တော်တို့စာထဲမှာဖော်ပြတဲ့အတိုင်းအဲ့လိုရှိပါတယ်။အဲ့တော့အဲ့ဒါကိုဒီကျွန်တော်တို့အာဏာရှင်စနစ်ကိုတော့လုံးဝမကြိုက်ဘူးဆိုတာတကယ်နဲ့ပေါ်လွင်နေတဲ့အတွက်ကြောင့်ဒီဟာကိုကျွန်တော်တို့အကြောင်းပြပြီးလုပ်တာပါ။ဒါလူမျိုးစုပြဿနာတွေကတော့တကယ်ရှိနေတာကိုကျွန်တော်တို့ဟိုစာထဲမှာတင်ပြတဲ့အတိုင်းထင်ရှားနေတာတွေ့ပါတယ်။
ဟိုတချို့ကလည်းပြောကြတာပေါ့လေလူငယ်ချင်းကောင်စီမှာပြဿနာတွေကိုဖြေရှင်းုံနဲ့လည်းမပြေလည်နိုင်ဘူးအဓိကကိလို့ကမှာတော့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေပဲဖြစ်တယ်လို့မကြာခဏဟိုပြင်ပကပြောနေကြတယ်လည်းရှိပါတယ်ဒါတွေနဲ့ပတ်သက်လို့ဥကျင်ချင်းကဘယ်လိုများသုံးသပ်မိပါလဲ
အမှန်မှတော့ဒီကျွန်တော်တို့အချင်းချင်းမှဆွေးနွေးမတိုင်ပြီးတော့မဖြစ်ဘူးဆိုတာအမှန်မှပဲဒါပေမဲ့လို့ကျွန်တော်တို့ကအခုဖြစ်နေတာကကျွန်တော်တို့ခါကျွန်တော်တို့ဆွေးနွေးတမင်ဖို့အခွင့်အရေးမရတာအဲ့ဒါကအဆိုးဆုံးပဲဒီဥစ္စာကိုလူငယ်ကောင်စီကနေပြီးတော့ဆွေးနွေးတမင်ပေးဖို့အခုကျွန်တော်တို့ကိစ္စကိုကျွန်တော်တို့ကကျွန်တော်တို့စကွဲပေါ်မှာလွတ်လွတ်လပ်လပ်ဆွေးနွေးပြီးတော့မှအဲ့ဒီဥစ္စာဖြစ်ဖို့ဟိုအဝေးကနေမဟုတ်ဘဲကျွန်တော်တို့ထဲမှာပါဝင်ပြီးတော့မှဒါဆုံးချက်မျိုးချက်ချက်ပြီးတော့ကျွန်တော်တို့တိုင်ပင်ဆွေးနွေးဖို့အဲ့ဒါလူချင်းတယ်ဒါကိုဟိုမဖြစ်ဖြစ်အောင်လုပ်ပြီးဖို့ဆိုတာကျွန်တော်တို့တင်ပြလိုပါတယ
်ဒီလိုစောင်းမမျိုးကိုရေတော့တကြောင်မူဥကျင်ရှင်းထန်တို့နေနေပေါ့လေကြီးမားတဲ့အန်ဒီရဲ့ကြောက်ရောက်နိုင်တယ်လို့စောင်းမမလည်းဖော်ပြထားတာတွေ့ရပါတယ်အဲ့တော့ဒီလိုအန်ဒီမျိုးရှိရတဲ့အတိုင်းဥကျင်ရှင်းနိုင်တဲ့ဒီစောင်းမကိုရေးဖို့အတွက်ဘာကြောင့်များဆုံးဖြတ်ချက်ချခဲ့ရလဲခင်ဗ
ျကျွန်တော်တို့ကတိပါပဲဒါကျွန်တော်တို့တိတဲ့အတွက်ကြောင့်စာထဲမှာလည်းရေးပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီအတွက်ပြည်သူလူထုကကျွန်တော်တို့1999မှာရွေးကောက်တင်မြှောက်ထားတာကျွန်တော်အပါဝင်ဦးသိန်းဖြစ်အားလုံးကျွန်တော်တို့ကိုဒီအတွက်ရွေးထားတယ်ဆိုတော့ပြည်သူလူထုလူအင်စန္ဒကိုကျွန်တော်တို့ခေါ်တာပါဒါပြောတဲ့ပြောထိုက်တဲ့ဟာဒီတကယ်လူအပ်နေတဲ့အချက်လေးဖြစ်နေလို့ကျွန်တော်တို့အဲ့လိုပဲပြောတာပါသူတို့ခန္ဓာအနေနဲ့ကျွန်တော်လူပြည်သူလူထုကိုပြောချင်တာကတော့ကျွန်တော်တို့ကမလုပ်တာမဟုတ်ဘူးတတ်နိုင်တရွေ့တအားတရွေ့ကျွန်တော်တို့ကအကျမ်းမဖက်ပဲနဲ့ပြည်သူလူထုပြရတဲ့တာဝန်အရာကိုအခုတတိဆောင်ရွက်နေတယ်အဲဘယ်လိုဖြစ်နေတယ်ဘာကြောင့်မဖြစ်ဘူးဘာကြောင့်ဖြစ်တယ်ဆိုတာကိုပြည်သူလူထုကအားလုံးကလည်းတိကျလိမ့်မယ်လို့ထင်ပါတယ်အခုကတော့နေကလာပြီပြည်သူလူထုပြည်အပ်တဲ့တာဝန်ကိုကျွန်တော်တို့ကြီးပွန်ဆိုဆောင်ရွက်ပြီးတော့ဒီအကြောင်းကိုပြည်သူလူထုရဲ့စံတော်ကိုကျွန်တော်တို့ဖော်ပြတော့ပါပြည်သူလူထုကအားပြီးပြီးတော့ဆောင်ကြည့်ကြမယ်ဟာကိုကျွန်တော်ပြောချင်ပါတယ်